ကူးစက်များဗီဇာပြောင်းကိုဗစ်ပိုးတဲ့အိုမီခရွန်ကြောင့်အမေရိကန်နိုင်ငံတွင်နေ့စဉ်ကိုဗစ်ကူးစက်မှုနှုန်းဆန်းကျင်ပြင်းတဲ့နေချိန်မှာပဲနိုင်ငံသားတွေအနေနဲ့ဒီကနေ့ကြောက်တဲ့နှစ်တည်းအချို့အခါသမယမှာလူအများပြားစုဝေးမှုကိုရှောင်ဖို့ကူးစက်ရောဂါဆိုင်ရာအမေရိကန်ထိပ်တန်းဆေးပညာရှင်ဒေါက်တာဖောက်ချီကတိုက်တွန်းလိုက်ပါတယ်။အမေရိကန်နိုင်ငံမှာတစ်ရက်အတွင်းကိုဗစ်ပိုးကူးစက်သူအရေအတွက်9သိန်းကျော်နှစ်ရက်ဆက်တိုက်တွေ့လာခဲ့ရပြီးနောက်တစ်ရက်ဖြစ်တဲ့ဗုဒ္ဓဘူးနေ့မှာတော့တစ်ရက်အတွင်းကူးစက်သူဟာ4သိန်း9000နီးပါးရှိနေတယ်လို့ကိုဗစ်ရောဂါဆိုင်ရာစောင့်ကြည့်လေ့လာတဲ့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။နေ့စဉ်ကူးစက်မှုနှုန်းက January မှာ2သိန်းခွဲရှိရာကနေအခုဆိုတစ်ရက်ကို2,600ခွဲကျော်ဖြစ်လာနေတာပါ။လူ340လောက်စုဝေးပြီးတော့နှစ်တကူဆင်ရွက်ဖို့စီစဉ်ထားတာတွေကိုဖျက်ပစ်ပြီးဒီနှစ်မှာမိသားစုမိတ်ဆွေအနည်းချင်းလောက်နဲ့ပဲဆင်ရွက်ကြဖို့အပြင်ဒီလူတွေကလည်းအားဖြည့်ကာဝယ်ဆေးထိုးပြီးသားဖြစ်ဖို့အတွက်ဒေါက်တာဖောက်ချီကအကြံပြုပါတယ်။ဒါအပြင်အမေရိကန်နိုင်ငံမှာ January လကုန်လောက်ဆိုဒီပိုးကူးစက်မှုအများဆုံးဖြစ်လာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။တချိန်တည်းမှာပဲ Omicron COVID ပိုးစတင်တွေ့ရှိရာတောင်အာဖရိကမှာပြုတ်လုတဲ့စမ်းသပ်မှုတစ်ခုအရတချိန်မဲထုတ်ဖို့လိုတဲ့ Johnson & Johnson COVID-19 ကာဝယ်ဆေးကိုအားဖြည့်ကာဝယ်ဆေးဖြစ်ထိုးကြည့်တဲ့အခါမှာဒီပိုးတစ်ကိုအတော်ကာဝယ်နိုင်စွမ်းရှိတာတွေ့ရတယ်လို့သုတေသနပညာရှင်တွေကပြောပါတယ်။ November 15ရက်ကနေ December 20တွင်ကျန်းမာရေးလုံတာ9000လောက်ကိုဒီအားဖြည့်ကာဝယ်ဆေးထိုးစမ်းသပ်ရမှာစီယုံတက်ရတဲ့အထိမဖြစ်တော့သူ63ရာဂိုင်းလုံးရှိလာသလိုနှစ်ပတ်ကြာမှ84ရာဂိုင်းလုံးနဲ့တစ်လကနေနှစ်လအတွင်းမှာတော့85ရာဂိုင်းလုံးအထိဖြစ်လာတာတွေ့ရတယ်လို့လည်းပြောပါတယ်။